ကြပြည့်ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေပိုပြီးလွတ်လပ်လာပြီမဲ့အတားအဆီးတချို့ကတော့ရှိနေသေးပဲလို့ကိုယ်စားလှယ်လောင်းတွေကပြောပါရယ်ဒါပေမဲ့ပြည်သူလူထုရဲ့ရွေးကောက်ပွဲမှာပါဝင်လာမှုကတော့တိတိတတ်တာတိုးတက်လာတယ်လို့လည်းစည်းရုံးရင်းစစ်နေတဲ့ကိုယ်စားလှယ်တွေကပြောတဲ့အကြောင်းမတ်တင်ကီထိုက်ကစူးစီးတင်ပြထားပါရယ်ရှင
်ပြည်သူလွှတ်တော်အမျိုးသားလွှတ်တော်နဲ့တိုင်းဒေသကြီးပြည်နယ်လွှတ်တော်တို့ကလွှတ်တော်အမတ်လက်လက်နေရ19နေရအတွဲလာမဲ့အေဘီလာတဲ့ကြပ်ရက်ရွေးကောက်ပွဲတွေကိုကျင်းပဖို့ရှိနေတာပါအခုကျင်းပမဲ့ကြပ်ရက်ရွေးကောက်ပွဲကပြည်သူလူထုကရွေးကောက်တင်မြှောက်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအစိုးရလက်ထက်ကျင်းပမဲ့ပထမဆုံးရွေးကောက်ပွဲပါအခုကြပ်ရက်ရွေးကောက်ပွဲမှာမဲဆွယ်စည်းဝေးမှုအခြေအနေကလွတ်လပ်မှုရှိပါသလားဆိုတာကိုတော့ရခိုင်ပြည်နယ်အမ်းမြို့နယ်ပြည်သူ့လွှတ်တော်ကိုစလဲနေရအတွက်စည်းဝေးဆင့်နေတဲ့ရခိုင်အမျိုးသားပါတီကဒေါက်တာအေးမောင်ကအခုလိုပြောပါတယ
်ကျွန်တော်တို့နဲ့ရွေးကောက်ကိုယ်မေးဆွေတဲ့ရက်တွေမထအောင်လို့ကျွန်တော်လုပ်နိုင်ကြပါတယ်။နော်အခုဒီတော့ထိတ်တိတ်တရွာလေးမှာထိတ်တိတ်တွေ့တာမရှိဘူး။ကျွန်တော်တို့အစီအစဉ်လေးတွေဥအောင်တင်တဲ့လူကိုဦးစားပေးကြပါတယ်။အဲ့လိုအစီအစဉ်မှာထပ်နေရင်လည်းပါတီတစ်ခုကနောက်ဆုတ်ပေးကြတဲ့အနေထားကိုရှိပါတယ်။ဟိုအေးနော်လူထုကိုသဘောပေါက်အောင်အရင်ထက်ပုံမိုပြီးတော့ဆောင်ရွက်နိုင်တယ်ထင်တယ်။
ရန်ကုန်တိုင်းဒေသကြီးမဲဆန္ဒနဲ့အမှတ်6အမျိုးသားလွှတ်တော်ကိုယ်စားလှယ်နေရာအတွက်ဝင်ရောက်ရှင်ပြိုင်မဲ့အမျိုးသားဒီမိုကရေစီအင်အားစုပါတီ NDF ကဥခိုင်မောင်ကြီးအတွက်တော့မဲဆွယ်စည်းရုံးရေးမှာအခက်အခဲတချို့ရှိခဲ့ပါတယ
်အခက်အခဲအနေနဲ့ကျွန်တော်တို့မဲဆွယ်စည်းရုံးတဲ့အခါမှာကျွန်တော်တို့ရဲ့ဒီ pamphlet တွေဝေတဲ့အခါမှာပထမဆုံးကပါတီ pamphlet လေးတွေလွှတ်ဆောင်ချက်လေးတွေကျွန်တော်ဝေကြတဲ့အခါမှာတချို့အင်အားဝင်းတွေကိုဝင်ခွင့်မရပါဘူးဝင်ခွင့်ကျွန်တော်တို့ကတရားဝင်အစိုးရကနေเนาะကျွန်တော်တို့ကိုတရားဝင်မဲဆယ်စီယုံဝင်ပေးထားပြီမဲ့သက်ဆိုင်ရာအင်ယာတွေက VIP အင်ယာလည်းမဟုတ်เนาะတိတက်နေကြတာလည်းမဟုတ်ဖ ೇನೆ အင်ယာတွေဝင်နေမှာလုံခြုံရေးတွေထားပြီလုံခြုံရေးတွေကခွင့်မပြုလို့မဝင်ရတာမျိုးတွေလည်းရှိပါတယ်အဲ့ဒါဆိုရင်အုတ်ချုပ်ရေးကဒီရွေးကောက်ပွဲမှာပါဝင်ကူညီပေးတဲ့အနေအထားမျိုးကတော့အားနည်းနေတာကိုတွေ့ရပါတယ်
ဒါပေမဲ့အခုကြားပြတ်ရွေးကောက်ပွဲကလစ်လက်တဲ့လွှတ်တော်အမတ်နေရာနေတာကြောင့်ရောနိုင်ငံရေးပါတီတွေဘက်ကစည်းရုံးလှုပ်ရှားမှုနေတာကြောင့်ရောလူလူချားမှာတော့သိပြီးစိတ်ဝင်တစားမရှိလာဘူးလို့လဲကိုစလဲလာဥခိုင်မောင်ကြီးကပြောပါတယ်။ရခိုင်ပြည်နယ်အမ်းမြုံနယ်မှာတော့လူလူချားရွေးကောက်ပွဲနဲ့ပတ်သက်လို့ပိုပြီးတက်တီရှိလာတယ်လို့ကိုစလဲလောင်းဒေါက်တာအေးမောင်ကပြောပါတယ်
။ပိုပြီးတော့ပြောင်းလဲလာပါတယ်။နော်မြေဆန္ဒရှင်များရဲ့အတိကပိုမြင့်လာပါတယ်။တက်တီပိုရှိလာတာပေါ့။တော့ပထမဆုံးကတော့ကြောက်ရတယ်။တော့ကျွန်တော်တို့စီမှာဆိုရင်ဗျာအရင်တုန်းကပုဂ္ဂိုလ်ကြီးတွေကအဝတ်ဟောင်းလေးတစ်ထည်လောက်နဲ့မေးတွေကိုကြောက်အောင်ကြည့်သွားတာမျိုးရှိတယ်လို့ပြောတယ်။ဆိုတော့ကျေးရွာအဝတ်ဟောင်းလေးတွေနော်ဆာလိုက်အဲ့လောက်လာပုံပေးတယ်ပေါ့ဗျာ။တိုင်တလုံးစီပေးလိုက်ဆိုတာမျိုးလောက်နဲ့နော်လုတ်သွားကလေးပြောကြပါတယ်။ဥပမာလက်ခွာတွေဆိုရွာကလည်းပြောပါတယ်။ဆိုတော့အခုကတော့တရားမျှတမှုရှိရှိနဲ့နော်တွားစီခြင်းနဲ့လူထုရဲ့နော်လိုလားချက်တွေကိုပြပါတယ်။
လာမယ့်အေဖီလာမှာချင်းဖတ်မယ်ဂျားပြက်ရွေးကောက်ပွဲမှာတော့ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်နဲ့တိုင်းဒေသကြီးပြည်နယ်လွှတ်တော်19နေရာကိုဝင်ရောက်ရှင်ပြိုင်ကြရမှာဖြစ်ပါတယ်။ပြည်ထောင်စုကြမ်းခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလစ်လက်နေရအလုံးဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီးလက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့18နေရာဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီးပါတီပေါင်း24ပါတီနဲ့တတိပုဂ္ဂလကိုယ်စားလှယ်တွေလည်းဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်ရှင်။